COVID-19 လူနာတွေကို Remdesivir လို့ခေါ်တဲ့ဆေးနဲ့အရေးပေါ်ကုသပေးဖို့အမေရိကန်အစားအသောက်နဲ့ဆေးဘဝစီမံခန့်ခွဲရေးဌာန FDA ကခွင့်ပြုလိုက်ပြီးလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။အေဂျီရိုသတင်းတာ Pepsi ဝီရဂူစွာရပီပူထားတဲ့သတင်းကိုပြောပြပါမယ်။ကျွန်တော်ရဲမတော်မှာ American ဆေးကုမ္ပဏီ Gilead Sciences ကထုတ်လုပ်တဲ့ Remdesivir ဆေးက Ebola ရောဂါအတွက်တည်ထွင်ဖော်ဆက်ထားတာပါ။အခုတော့ COVID လူနာတွေအတွက်အရေးပေါ်ကုဖို့ဒီဆေးကိုFDA ကခွင့်ပြုလိုက်ပြီလို့သမ္မတ Trump ကပြောပါတယ်။
It's really a very promising situation.
တကယ်ကိုအလားအလာကောင်းပါတယ်။ဒီဆေးကိုမြန်မြန်ဆန်ဆန်သုံးနိုင်အောင် FDA ရဲ့မြို့သားကျန်းမာရေးဌာန NIH ရဲ့ Gilead Company ရဲ့ကျွန်တော်တို့အားလုံးအစိုးရနဲ့ပုဂ္ဂလိကအတူလက်တွဲပြီးအလုပ်လုပ်ခဲ့ကြပါတယ်။ကျွန်တော်ရလတ်တွေအရာ Remdesivir ဆေးသုံးတဲ့လူနာတွေအများအပြား၄ရက်စောပြီးသက်သာလာတာတွေ့ရပါတယ်။အရင်က FDA ကဝန်ထမ်းတူဖြစ်တဲ့ Peter Pitts က
It is extremely important for a number of reasons. Firstly, it shows
on point so bi yoga che che mi pyaok kin twa sei me si do ma hou ba bu. Da bi me pra che ga so yin ya de luna ri ye yoga a che ni lan chang pyaok aw lou pe nai da tui ya ba de. Dutiya che ga ro di si chang si yong ri sia win ni ne tu na pyu ri ma shi de win do win bo ri cha twa ma phit de lo a ka kwe pisi lo wa che de le yoe cha twa ba le me. Gilead Sciences company ga CEO Daniel Ode ga Remdesivir ထိုးစေးပလင်းပေါင်းတန်တန်းခွဲကိုလူသားမှာဖြစ်ပြီးဒီဆေးကိုလိုအပ်နေတဲ့လူနာတွေစီရောက်စီဖို့အစိုးရနဲ့အတူဆက်လုပ်သွားမယ်လို့ပြောပါတယ်။ COVID-19 ကိုငပြားကာကွယ်ဆေး Hydroxychloroquine နဲ့အရေးပေါ်ကုသရာမှာသုံးဖို့အရင်က FDA ကခွင့်ပြုခဲ့ပေမဲ့လူနာတွေမှာနှလုံးခုန်မူမမှန်တဲ့ပြဿနာမျိုးရှိလာတာကြောင့်ဆေးရုံအစည်းအဝေးပြန်မှာမသုံးဖို့သတိပေးချက်တွေထုတ်ပြန်ခဲ့ရပါတယ်။ Remdesivir ဆေးအကြောင်း Peter Pitts ကအခုလိုဆက်ပြောပါတယ်
။ Remdesivir and its emergency use authorization is notA signal
for the Remdesivir ဆေးကိုရေးပေါ်ခွင့်ပြုတာကကိုယ့်အိမ်မှာကိုယ့်ဘာသာအနားယူအရေးပြားပြားတောက်ပြီးပြန်လည်ထူလာနိုင်တဲ့85ရာခိုင်နှုန်းသောကိုဗစ်လူနာတွေအတွက်မဟုတ်ပါဘူး။ဒီဆေးကအသေးအတန်ဖြစ်နေတဲ့လူနာတွေအတွက်ပါ။ဒါကြောင့်လဲ EUA လို့ခေါ်တဲ့ရေးပေါ်ကုသရေးခွင့်ပြုချက်ကိုထုတ်ပြန်ထားတာပါ။ COVID-19 ကိုကုသနိုင်တဲ့တခြားဆေးဝါးတွေမရှိသေးလို့ကျွန်မရေဝန်ထမ်းတွေအနေနဲ့အသေးအတန်ဖြစ်နေတဲ့လူနာတွေကိုကုသရမှာအခုလောလောဆယ်တော့Remdesivir ဆေးကိုပဲသုံးဖို့စဉ်းစားကြမှာဖြစ်ပါရခင်ဗျ။